မန္တလေးတိုင်းချိုင်းအင်းတာဆန်မြို့နယ်စိတ်တယမဟီရက်ကွက်ထဲကိုအော်တိုဝါ၂ရက်မနက်၄နာရီလောက်မှာလက်နက်ကြီးကြီးစံကြားရောက်ပောက်ကွဲခဲ့တာကြောင့်နှစ်ထပ်နေတလုံးပျက်စီးသွားပြီးပတ်ဝန်းကျင်ကအိမ်ချို့လည်းဘုံစားထိမှန်ခဲ့ပါတယ်လူထိခိုက်တာရှိမရှိကိုတော့လက်တလုံးမှမသိရသေးပါဘူးမန္တလေးနန်းတော်အနီးဝန်းကျင်မှာနေထိုင်တဲ့ဒေသခံတို့ကအခုလိုပြောပါတယ
်လူကိုခေတ်ကနေလူပန်းကိုမသိသေးဘူးဆိုတဲ့ဟာမျိုးပေါ့သူတို့သူတို့ရဲ့အကြံကြားသူတို့ဖြစ်တာတော့ဖြစ်ပြီပေါ့နော်ဒီဒါဒီနန်းနန်းကလည်းမှန်ကိုဖြစ်တယ်ဒါနဲ့သူ့ရဲ့အရှိတ်မှာပြည်ရင်ရောကိုရှိတယ်ဘာလဲပေါ့ဗျာအဲ့တော့ဆက်ပြီးပြည်ရင်ရောလုပ်ကြလားနန်းနန်းလုပ်ကြလားနန်းနန်းလုပ်ပြည်ရင်ရောလုံးနဲ့ချော်ကြလားလားဘလို့လဲဘာလို့လည်းနောက်ကဒါဟာပြောတဲ့လူနဲ့ပြည်တယ်လားဘူးဒုံနဲ့ချလာလားဘာလို့သူနဲ့ပေါက်ကြလားဘာမှမသိနေကြမသိဘူးမသိဘူးပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကလှုပ်ဆောင်ခဲ့တယ်ဆိုတာကိုစစ်ကောင်စီရောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပါတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒါပေမဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မန္တလေးခရိုင်တရင်3ရက်တရင်မှုဘိုးနက်ခတ်ကတော့ပောက်ကွဲမှုဖြစ်ခဲ့တာမှန်ကန်ကြောင်း VOA ကိုပြောပါတယ်။ဒါပေမဲ့သူ့အနေနဲ့ဘယ်အဖွဲ့အစည်းကလှုပ်ဆောင်ခဲ့တယ်ဆိုတာလက်တလောစီရေးအခြေအနေအရပြောလို့မရနိုင်ကြောင်းဆိုပါတယ်
။ဟိုလက်နက်ကြီးကြားတဲ့ကိစ္စတော့ဟုတ်ပါတယ်ဗျ။ဒါပေမဲ့စီရေးဒီဝက်ချက်ဖြစ်တဲ့အတွက်ကြောင့်မလို့ထုတ်ပြောလို့တော့မရပါဘူး။ဒါပေမဲ့လည်းကျွန်တော်တို့ဘက်ကတော့ချိန်ကြီးပေါ့နော်။ဖြစ်ချင်လုံနိုင်လို့ရအောင်ပေါ့ကျွန်တော်တို့ဘက်ကတော်လိုင်းရေးဖို့ဒီကောင်ကတော့ပြင်ဆင်ထားတဲ့အခြေအနေမှာရှိပါတယ်ဟုတ်ကဲ့။
မျိုးပြစစ်ပွဲတွေမျိုးပြတိုက်ပွဲသေးလေးတွေမကြာခဏဆိုလိုဖြစ်လာနိုင်တဲ့အခြေအနေမျိုးတွေရှိလာနိုင်တယ်လို့လက်နက်ကင်အဖွဲ့ချုပ်ကလည်းမကြာသေးခင်ကထုတ်ပေါ်ပြောဆိုထားတာတွေရှိပါတယ်။မန္တလေးတိုင်းတွေကပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့တပ်ရင်း3တပ်ရင်း4 5နဲ့တပ်ရင်း6တို့ပေါင်းပြီးရွှေပြည်စိုးစစ်စင်ရေးရဲ့ဖွင့်ပွဲကိုဒီကနေ့တနင်္လာနေ့နေ့လယ်7နာရီမှာပြုလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့လူမှုကွန်ရက်စာမျက်နှာတွေကတည်ထားကြောင်းဖော်ပြခဲ့တာပါ။မန္တလေးနန်းတော်နဲ့အနီးဝန်းကျင်မှာအခုလိုကြီးကြီးမားမားပောက်ကွဲမှုဖြစ်ခဲ့တာကြောင့်စစ်ကောင်စီကအရက်ဝစ်လုံခြုံရေးအရာကိုတိုးမြှင့်ထားတယ်လို့ဒေသခံတချို့ကပြောပါတယ်